စကိုင်းတိုင်းတမူးမြို့နယ်နဲ့ဆယ်မိုင်လောက်ပဲဝေပြီးတော့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီတွေတက်ဆွဲထားတဲ့ပန်းသာရွာကိုအခုလဂျွန်လ15ရက်နေ့မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်မှာတော့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တည်င်းတပတ်ကျော်ကြာမြင့်နေပြီဖြစ်ပါတယ်။စစ်တပ်ဘက်ကလက်နက်နဲ့ဇေဝတွေကိုလေကြောင်းကနေပို့ဆောင်ဖြည့်တင်းတာတွေလုပ်နေပြီးတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့တမူးခရိုင်တရင်တတာဝန်ရှိသူတူဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။တော်တော်ပြင်းထန်တယ်ဗျာ။ဒီတပတ်သူ့ကိုတိုက်ပွဲပြင်းထန်တယ်လို့ပြောရမှာသူ့ဘက်ကဒီ fighter jet နဲ့သုံးရင်လာဘုံကျဲတယ်ပြကြရင် MI-35 ရဲရင်နဲ့သုံးရင်လာရင်မှသူတို့လာရင်မပြတ်ခတ်တယ်ဗျ။ယူလာအကုန်လုံးကထိန်းချုပ်မှုရနိုင်ပြီးမှသူ့ရဲ့ဒီစာတင်ကြောင်းရှိမယ်၊ yes scan ရှိမယ်၊ CP gun အဲ့သုံးခုလေးပဲသူတို့မှခြံခဲ့တာ။အဲ့ဒီပန်းတာရွာရဲ့တမူးမြို့ရဲ့ကြားထဲမှာဟုတ်ပေါ့။အဲ့လေးမိုင်ဘက်ကနေသူတို့ဘက်ကလာရင်မှလည်းဖြည့်တဲ့ပုံစံရှိရပါဘောကျွန်တော်တို့အဲ့ဒီဘက်မှာအဲ့လေးမိုင်ဘက်ကလည်းကျွန်တော်တို့လာရင်မှဖြည့်ပေးတဲ့ပုံစံရှိရအဲ့မှလည်းတိုက်ပွဲဖြစ်တယ်တိုက်ပွဲကကင်းထန်မှုပဲရှိတယ်ရှေ့ဆက်တော့သူတို့ဘက်ကသူတို့ဘက်ကလည်းဒီလောက်ဒီတပတ်အတွင်းဒီသူတို့အလောက်ထိပိတ်မိနေတဲ့အချိန်မှာတော့မှလက်နက်ခဲတွေကိုလေကြောင်းနဲ့တဆင့်လာချပြီးမှအခုခံနေတယ်ဆိုတော့သူကလည်းမဆုတ်တန်းခံစစ်ပုံစံနဲ့လုပ်နေတာပေါ့
ပန်းသာရွာဟာစစ်တပ်ထောက်ခံသူပြူစောထီတွေကိုစစ်တပ်ကနေလက်နက်တဆင့်ပေးထားပြီးတက်ဆွဲထားတာဖြစ်ပါတယ်နောက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတဲ့တမူးမြို့နယ်ကခြေရွာတရွာလေးဖြစ်ပါတယ်။ဒီတစ်ကြိမ်မှာတော့ရက်ရှည်တိုက်ပွဲဖြစ်တာပါ။စစ်တပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ကူသုံးခဲ့ပြီးတော့တိုက်ခိုက်နေတယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အထိတိုက်ပွဲကပြင်းထန်နေတာလည်းဖြစ်ပါတယ်။တိုက်ပွဲကြောင့်ပန်းသာရွာအပြင်အင်တိုင်းခြေရွာကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်။
ဒီကတည်းကလည်းလို့ပဲဟိုဆစ်ဝေးဆောင်နေရတာပေါ့နော်တခြားနေကြတဲ့တခြားရွာတွေနဲ့ရှုပ်ရွာတွေမှာဆစ်ဝေးဆောင်နေရလို့ရှင်ဟုတ်အော်မင်းတို့ကတော့ခြေရွာနှစ်ရွာပဲတိတ်ဆောင်ရတယ်ရှင်အင်တိုင်းနဲ့ပန်းတာပေါ့နော်အဲ့နှစ်ရွာတော့ရှောင်နေရတယ်ရှင်ဟိုဖြစ်တာတော့ပန်းတာရွာဆိုရင်အင်တိုင်းဘက်ကလည်းလေရင်နဲ့ဟိုတစ်ခါကလေရင်ကျဲတဲ့ချိန်မှာအင်တိုင်းရွာဘက်ကလည်းလေကြောင်းတင်တော့လေပုံကြသွားလို့ဆိုမှအင်တိုင်းရွာတွေရှောင်ရတယ်ပေါ့နော်ဆစ်ဝေးဆောင်တော့100နဲ့180ကျားလောက်ရှိရရှင်ဟုတ်ဒီရှောင်းလာတဲ့ထဲမှာတက်ကြီးရေဦးများတယ်ပေါ့နော်အတက်90ကျော်အဖို့ခွားရများတယ်ရှင်ဟောဒီရှောင်းနေအတိအကျလို့အတက်ဥစ္စာတော့ကျမ်းမာကြီးပေါ့ကျမ်းမာကြီးဆောင်းဆောင်ဖြစ်တဲ့ဒီဆေးဝါးပေါ့နော်ဆေးဝါးနေဒီခါတည်းကအတိအကျလို့အပါရရှင
်ပန်းသာရွာတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးတမူးမြို့နယ်မှာအရင်ကလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေကြားမှာမကြာခဏတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့နေရာလေးဖြစ်ပါတယ်ရှင်